Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဧပြီလ29ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းထုံမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညားမှာပါ။ဆီးရီးယားမှာကလေးဆေးဝင်တစ်ခုလေကြောင်းတိုက်ခိုက်ခံရတဲ့ပေါ်အမေရိကန်ကပြစ်တင်ရှုတ်ချပါတယ်။မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားတူကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်မှာဆေးရုံတစ်ခုကိုမာရွံတိုက်ခိုက်တဲ့ကိစ္စအမေရိကန်ကျန်နှစ်ပွင့်အဆင့်ဗိုလ်ချုပ်တူအပါအဝင်စစ်ဖက်ဝန်ထမ်း16ဦးအရေးယူခံရပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီကနေ့တော့အမေရိကန်သမ္မတလောင်းရှင်ပြိုင်ခွင့်အတွက်ပါတီကြီးတစ်ခုချာမှာရောပါတီရင်းရှင်ပြိုင်မှုတွေမှာပါသဘောထားကွဲလွဲမှုတွေအကြောင်းကိုအရင်ဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပြီးမြန်မာနိုင်ငံရဲ့ပထမဆုံး Stock Exchange ရဲ့အာမခံလုပ်ငန်းအကြီးအကဲဒုတိယဘဏ္ဍာရေးဝန်ကြီးဟောင်းဟာတာဝန်ကနေပြီးတော့နှုတ်ထွက်စာတင်ထားပါတယ်။ဘာကြောင့်မလဲ
Stock Exchange ဆိုတာလေသိရတဲ့အတိုင်းမှာဒီမှာတစ်ခါမှမရှိဘူးလေဒီတိုင်းတစ်ခုပေါ့နော်။အဲ့ဒါကိုလည်းကိုက Trading ပေါ့နော် Trading နဲ့စလုပ်ပြီးရတယ်ဒါကိုကလုပ်ပြီးကြရတယ်လုပ်ပြီးပြီးလို့စားလိုက်တယ်စားပြီးတော့
နောက်လူတွေကိုလုတ်ပိုင်ခွင့်ပေးခြင်းတဲ့အတွက်နှုတ်ထွက်တယ်ဆိုတော့ဥမ္မောင်မောင်သိရဲ့ပြောကြားချက်အပြည့်စုံကိုနားဆင်ရပါမယ်မြန်မာပြည်တွင်းမုတ်တုံလီမဝင်ခင်အထိအပူချိန်မြန်မာလိုနဲ့တန်းကြောင့်လေပြင်းတိုက်တာမိုးသီးကြွေတာနဲ့မိုးချိုးပြစ်တာတွေကြုံရနိုင်သေးတဲ့အကြောင်းရာသီဥတုဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကကလေးဆေးဝင်တစ်ခုလေကြောင်းကနေတိုက်ခတ်ခံရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအပြင်းထန်ရှုတ်ချလိုက်ပြီးသမ္မတဘာရှာရဲ့အဆက်ရတပ်ဖွဲ့တွေကိုအပြစ်တင်ပြောဆိုပါတယ်။တပုံဖွဲ့တွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့မှာဂျာတာဘရီနီကလေကြောင်းတိုက်ခတ်မှုအတွင်းနေစည်းမထားဆရာဝန်များအဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်ထားတဲ့ဆေးရုံတစ်ခုထိခိုက်ပျက်စီးပြီးကလေးငယ်နဲ့ဆရာဝန်တွေအပါအဝင်လူအယောက်20ထဲမှနေသေဆုံးခဲ့ရတာပါ။ဆီးရီးယားဆွေးနွေးတပ်ဖွဲ့တွေနဲ့တပုံတပ်ဖွဲ့တွေကြားအာလပ်ပိုမြို့မှာ24နာရီကြာပြန်လည်တိုက်ခတ်မှုတွေအတွင်းအခုလေကြောင်းတိုက်ခတ်မှုလည်းပါဝင်တာပါ။တိုက်ခိုက်မှုတွေမှာတော့လူပေါင်း60ကျော်သေဆုံးပါတယ်။ဆီးရီးယားဆွေးဘက်ကတိုက်ခိုက်တာတွေရပ်ဆိုင်းအောင်ဆီးရီးယားသမ္မတအဆက်ရဲ့ထိပ်တန်းမဟာမိတ်ရုရှားဆွေးရအနေနဲ့သူတို့ရဲ့ဩဇာကိုတုံ့ပြန်ဖိအားပို့ပေးသွားဖို့ဝန်ကြီးကယ်ရီကရုရှားကိုတိုက်တွန်းနေပါတယ
်။အရှေ့လယ်ပိုင်းနိုင်ငံတွေရဲ့ဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးပြုရင်ပြောင်းလဲရေးကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကချီးကျူးလိုက်ပါတယ်။နိုင်ငံပေါင်း66နိုင်ငံကပူးပေါင်းပြီးတော့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမုန်းနေတာတွေမှာတိုးတက်မှုတွေရှိလာနေတယ်လို့ဂျာတာဘရီနီကအယ်ဟော်ရာရုတ်တံနဲ့တီးတဲ့မြင်မြန်ခံမှာဂျွန်ကယ်ရီကပြောဆိုလိုက်တာပါ
။ We're working to cut off finance that comes from various places. We're fighting to prevent
နေရတော်များများကနေဝင်လာနေတဲ့ IS တွေရဲ့ငွေကြေးလမ်းကြောင်းကိုဖျက်တောက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်။ Daesh တွေရဲ့ဝါဒဖျက်မှုတွေကိုဒဏ်ပြန်လှုပ်ဆောင်တဲ့အနေနဲ့ကျွန်တော်တို့ကလည်းလူတွေစီကိုရောက်နိုင်အောင်လူမှုကွန်ရက်လှုပ်ရှားမှုတွေကိုအသုံးပြုနေပြီးလူငယ်တွေအစွန်းရောက်ယူဝါဒသွတ်သွင်းခံရမှုကနေကာကွယ်နိုင်အောင်လည်းကျွန်တော်တို့ကြိုးပမ်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။IS အဖွဲ့တွေကိုတိုက်ခိုက်ချေမုန်းရမှာ Saudi Arabia နိုင်ငံဟာအဓိကကြပြီး IS စစ်သွေးကြွအဖွဲ့စီတတိပုဂ္ဂလဘန်စင်းထက်ကနေရောက်သွားနေတဲ့ငွေတချို့ကိုဖျက်တောက်နိုင်ရင် Saudi အစိုးရအနေနဲ့ကူညီလှုပ်ဆောင်နိုင်မယ်လို့ American အစိုးရကမျှော်လင့်ထားကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်ရှင
်။ Syria နိုင်ငံရှေ့မြောက်ပိုင်းက IS အစွန်းရောက်အဖွဲ့ရဲ့အခိုင်အမာနေရာတစ်ခုဖြစ်တဲ့ Daya Azor နဲ့ Raqqa မြို့တွေကိုထိုးစစ်ဆင်ဖို့ Syria စစ်တပ်ကပြင်ဆင်နေပါတယ်။ Russia လေတပ်အထောက်အကူနဲ့အခုလိုထိုးစစ်ဆင်ဖို့ပြင်ဆင်နေတာလို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးအလက်စီဘိုရိုဒက်ဖ်ကင်ကဂျနီဗာမြို့မှာဒီကနေ့ပြောပါတယ်ဘိုရိုဒက်ဖ်ကင်ဟာဂျနီဗာမြို့ကတခြားနိုင်ငံတကာအဖွဲ့အစည်းတွေအတွက်လည်းရုရှားနိုင်ငံရဲ့ကိုစားပြုအမြဲတမ်းကိုယ်စားလှယ်ပါဆီးရီးယားစစ်တပ်ဟာ IS နဲ့အယ်နူဇရာတအူးလူတခြားအကြမ်းဖက်ဝါဒီအဖွဲ့တွေကိုတိုက်ခိုက်တာမှာအရင်ကအောင်မြင်မှုရခဲ့ပြီးအဲ့ဒီအတိုင်းဆက်လုပ်သွားဖို့မျှော်လင့်ထားတယ်လို့ရုရှားသံတမန်ကြီးကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 225 အရဆီးရီးယားမှာပြစ်ခတ်ရဲဆဲထားတာဟာ Daesh အယ်နူဇရာတအူးနဲ့တခြားအကြမ်းဖက်ဝါဒီအုပ်စုတွေအကျုံးမဝင်တဲ့အကြောင်းရုရှားတိုက်လေယာဉ်တွေရဲ့ထောက်ကူမှုနဲ့ဆီးရီးယားလက်နက်ကင်တပ်ဖွဲ့တွေစစ်ဆင်ရေးလုပ်တာကြောင့်ပါမိုင်ရာမြို့လွတ်မြောက်ခဲ့ပြီဖြစ်ကြောင်းအခုဆိုရင်ဒါယာအဇောနဲ့ရကာမြို့တွေကိုဦးတည်ပြီးထိုးစစ်ဆင်မှုစီစဉ်နေပြီဖြစ်ကြောင်းတန်မတ်ကြီးဘိုရိုဒက်ဖ်ကင်ကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောတယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်ဆီးရီးယားဆွေးရနယ်အတိုက်ခံအဖွဲ့တွေကြားအပြစ်ခတ်ရဲစစ်ရေးဟာဖေဖော်ဝါရီလ29ရက်နေ့ကစပြီးတရားဝင်အသက်ဝင်ခဲ့တာပါအမေရိကန်နဲ့ရုရှားတို့ကဂျာဝင်ဆစ်ဆက်ပြီးတဲ့နောက်အပြစ်ရစတင်တာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအပြစ်ရသဘောတူညီချက်ဟာအကြမ်းဖက်ဝါဒီအုပ်စုတွေနဲ့တော့အကျိုးမဝင်ပါဘူး။
ယူကရိန်းရှေ့ဘက်ခြမ်းရုရှားကြောထောက်နောက်ခံပေးထားတဲ့သဘုံအဖွဲ့တွေနဲ့ယူကရိန်းဆိုရတက်တွေကြားပြစ်ခတ်ရဆဲရချိုးဖောက်မှုတွေဟာလပေါင်းများစွာအတွင်းမတွေ့ခဲ့ရတဲ့စိုးရိမ်ပွဲရအရေးအတွက်ကိုရောက်သွားပြီလို့နိုင်ငံတကာစောင့်ကြည့်လစ်လာသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုကြားသာပတင်းနဲ့မှပြောကြားလိုက်ပါတယ်။ယူကရိန်းရှေ့ခြမ်းမှာပြစ်ခတ်တိုက်ခိုက်မှုတွေဟာအဆိုးဆုံးအဆင့်ကိုတကြော့ပြန်ရောက်နေပြီလို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးOSCE အဖွဲ့ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးဆောင်ကြည့်ရေးလုပ်ငန်းကအကြီးအကဲအတူကအဖကန်ကတတိပေးပါတယ်။ ABLA အခုချိန်ထိဆိုရင်2015ခုနှစ်ဩဂုတ်လကတည်းကစလို့အပြည့်ခရဆဲရဲ့ချိုးဖောက်မှုအကြိမ်ပေါင်းအများဆုံးဖြစ်ခဲ့တယ်ဆိုတာအဖွဲ့အနေနဲ့မှတ်တမ်းတင်ထားတယ်လို့သူကပြောပါတယ်။တချိန်တည်းမှာပဲလက်နက်ခဲယမ်းတိုက်တွေနဲ့ယာယီသိမ်းထားတဲ့နေရာတွေမှာအရင်တုန်းကရှိခဲ့တဲ့လက်နက်ကြီးအများအပြားပျောက်နေပြီးတိုက်ပွဲတွေမှာအသုံးပြုလာတာကိုတွေ့ရတယ်လို့လည်းဆိုပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့လိုအပ်တယ်လို့ရေရှည်တည်တံ့တဲ့အပြစ်ခတ်ရဆဲရရဖို့လိုတယ်လို့မစ္စတာအယ်ဖာခန်ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောပါတယ်ပြစ်ခတ်ရဆဲရဆိုတဲ့စကားဟာယူကရိန်းရှေ့ပိုင်းမှာအတိတ်ပဲမဲ့စကားဖြစ်နေပြီလို့ကုလသမဂ္ဂဆိုင်ရာဗြိတိရှ်တန်အမတ်ကြီးမက်သျူရစ်ခရော့ဖ်ကပြောပါတယ်ဧပြီလ14ရက်နေ့မှာချိုးဖောက်မှုပေါင်း4000ကျော်ကိုစောင့်ကြည့်သူတွေမှတ်တမ်းတင်ခဲ့ပြီးအဲ့ဒီထက်ကအကြိမ်900မှာပိတ်ပင်ကန့်သတ်ထားတဲ့လက်နက်ကြီးတွေကိုအသုံးပြုခဲ့တယ်လို့အမေရိကန်တန်အမတ်ကြီးဆမ်မတာဖာဝါကပြောပါရရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PUE ကနေတောက်ကြညနေပဲတရုံးတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားဆိုရကဖန်ထားတဲ့ကိုရီးယားຫນွေဘွားအမေရိကန်နိုင်ငံသားတူကိုအလုကျန်းနဲ့ထောင်တန်း10နှစ်ချမှတ်လိုက်ပါတယ်ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားရဲ့စစ်ဖက်ဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုသူကခိုးယူခဲ့ပါတယ်လို့ဝန်ခံတဲ့အမေရိကန်နိုင်ငံသားဖြစ်ခံယူထားသူကိုရီးယားຫນွေဘွားKim Dong-chul ကိုဒီကနေ့မှာပဲမြောက်ကိုရီးယားတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါမြောက်ကိုရီးယားအစိုးရရဲ့ဝါဒဖြန့်နှစ်ဖူးစည်းစာတမ်းတစ်ခုကိုသူခိုးယူခဲ့ပါတယ်လို့အမေရိကန်ကြောင်သား Otto Wambia ကဝန်ခံခဲ့အပြီးသတင်းတစ်ပတ်အကြာမှာ Chul ရဲ့ဝန်ခံချက်ထွက်လာတာပါ Otto Wambia ကတော့အလုကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်ခံထားရပါတယ်လေလာဆောင်ကြည့်သူတွေကတော့သူတို့နှစ်ဦးစလုံးဟာဒီလိုဝန်ခံဖို့အတွက်အတင်းအဓမ္မအခိုင်းခံခဲ့ရတာဖြစ်နိုင်တယ်လို့ပြောကြပါတယ်မြောက်ကိုရီးယားအစိုးရဟာနိုင်ငံတကာရဲ့ပြစ်ဒဏ်ဝေဖန်မှုတွေကိုအန်တူးတဲ့အနေနဲ့နျူကလ িয়ার လက်နက်စံသက်တာတွေနဲ့တာဝေးပစ်ဒုံးကျည်စံသက်တာတွေလုတ်ခဲ့ပြီးတဲ့နောက်တင်းမာမှုအရှိန်မြင့်မားနေချိန်မှာပဲအခုလိုအမေရိကန်နိုင်ငံသား2ဦးကိုထောင်ဒဏ်ပစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ
်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ဆေးရုံတစ်ခုပေါ်မာယွင်းဘုံကျဲခဲ့တဲ့အမေရိကန်စစ်မှုထမ်း16ယောက်ကိုအမေရိကန်မက်ဒီကယ်စိတ်ထာနာချုပ်ကအရေးယူအပြစ်ပေးလိုက်ပြီးအဲ့ဒီထဲမှာကျန်နှစ်ပွင့်အဆင့်ရှိတဲ့ဗိုလ်ချုပ်ကြီးတူလည်းပါဝင်ပါတယ်။ပရဟိတအဖွဲ့ဖြစ်တဲ့နက်စီမထားဆရာဝန်များအဖွဲ့ရဲ့ဆေးရုံပေါ်ကိုအမေရိကန်လေရင်ရဲ့ AC 130တိုက်လေရင်ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေရင်ဟာအမေရိကန်ရဲ့တိုက်ခိုက်ရေးလေရင်တွေထဲမှာအသေးအပြောက်အများဆုံးတိုက်ခိုက်နိုင်တဲ့လေရင်အမျိုးအစားဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအကျဉ်းတရားကင်းမဲ့ပြီးရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဖြစ်တယ်လို့နက်စီမထားဆရာဝန်များအဖွဲ့ကပြောပါတယ်။အရေးယူပြစ်ပေးခံရတဲ့စစ်မှုထမ်းတွေအလုံးဟာရာဇဝတ်မှုနဲ့တရားစွဲဆိုတာတွေမခံရပေမဲ့လည်းတရားဥပဒေအရပြစ်ဒဏ်ပေးတာမျိုးမဟုတ်တဲ့တာဝန်ကနေထုတ်ပယ်လိုက်တဲ့အမိစာတွေဟာစစ်မှုထမ်းရေးအလုပ်ကိုအဆုံးသတ်စေနိုင်တဲ့အထိထိရောက်မှုရှိပါတယ်။ဒီအရေးယူပြစ်ပေးမှုတွေကိုဒီကနေ့တောက်ကြနဲ့ဗက်ဒဂွန်စစ်ဌာနချုပ်မှမင့်ကွန်ပြောကြားဖို့ရှိတဲ့အာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုတာဝန်ယူရတဲ့အလဲပိုင်းဒေတာအမေရိကန်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဗိုထာကကြေညာဖို့ရှိပါတယ်ရှင်
။အရေးပါတဲ့ရေချောင်းသွားလာရေလမ်းကြောင်းတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်မှာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုစိန်ခေါ်နေတဲ့တရုတ်နိုင်ငံရဲ့ကိုကုတ်ကိုယုံကြည်မှုလွန်ကဲလွန်ပြီးရန်လူတဲ့ပြည်မှုပုံတွေလို့အမေရိကန်ကယူဆတာကိုတံပြန်မှုအာရှမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်လှုပ်ဆောင်နေပါတယ်။နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နဲ့အငင်းပွားနေတဲ့ကိစ္စဖြေရှင်းပေးဖို့ဖိလစ်ပိုင်ကတရားရုံးမှာရှောက်ထားတာနဲ့ပတ်သက်ပြီးဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုလွှတ်တော်အမတ်တွေကမေးခွန်းထုတ်ပါတယ်။ပိုင်ဆိုင်မှုပြောဆိုတာတွေနဲ့ပတ်သက်လို့အမေရိကန်မှာသဘောထားမရှိတဲ့အကြောင်းအမေရိကန်ကိုယ်တိုင်ကပိုင်ဆိုင်ချောင်းပြောတဲ့အထက်မှာမပါတဲ့အကြောင်းဒါပေမဲ့ပိုင်ဆိုင်ချောင်းပြောတဲ့နိုင်ငံတစ်ခုကလှုပ်ဆောင်တာတွေပေါ်မှာတော့အင်မတန်အားကောင်းတဲ့စိတ်ဝင်စားမှုရှိနေပြီးလလဆွာရေချောင်းသွားလာခွင့်နဲ့ပတ်သက်ပြီးတော့လေအင်မတန်အားကောင်းတဲ့စိတ်ဝင်စားမှုရှိတဲ့ကြောင်းအငင်းပွားတာတွေကိုငင်းငင်းချမ်းချမ်းဖြေရှင်းပြီးနိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေကိုလိုက်နာစေရေးတေချာအောင်လုပ်ဖို့စိတ်ဝင်စားတဲ့ကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကပြောပါတယ်တရုတ်နိုင်ငံဟာပိုင်ဆိုင်မှုအငင်းပွားနေတဲ့နေမျိုးတွေမှာကြီးမားတဲ့နေမျိုးရယူမှုဆိုင်ရာလုပ်ရက်တွေစီရေးတိစောက်တာတွေအပါအဝင်လုပ်ရက်တချို့နဲ့ အမေရိကန်ကစိတ်ဝင်စားတဲ့ကိစ္စတွေကိုစိန်ခေါ်နေတယ်လို့သူကဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကတိကဝတ်တွေမဟာမိတ်တွေနဲ့ပတ်သက်လို့လှုပ်ဆောင်ရမှာတွေကိုပိုပြီးခက်ခဲအောင်တရုတ်ကလုပ်နေတယ်လို့မစ္စတာဘလင်ကန်ကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုပြောပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေထဲထောက်ခံမှုအများဆုံးရထားတယ်လို့အငင်းပွားဝယ်လဲဖြစ်နေတဲ့ Donald Trump ရဲ့ California ပြည်နယ်တောင်ပိုင်းမှာလုပ်တဲ့မဲဆွယ်စည်းရုံးပွဲအပြင်ဘက်မှာသူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားကြာသပတေးနေ့ညကရုံရင်းဆန်ခဖြစ်ခဲ့တာတွေကြောင့်လူအများအပြားကိုဖန်ဆီးထားပါတယ်အခြေအနေတစ်ခုမှာဆိုရင်ရကြည့်သူတွေကို6လန့်ပုံရတဲ့ကားမောင်းသူတဦးဟာသူ့ကိုတားဖို့ကြိုးစားတဲ့ရဲတွေကိုတိုက်မိမလို့ဖြစ်ပြီးအရှိန်နဲ့မောင်းပြေးသွားပါတယ်။ Orange ခရိုင်ကအမိုးဖွင့်ခမ်းမကြီးအပြင်ဘက်မှာရုံရင်းစံခါဖြစ်ခဲ့တာမှာရဲကားတစ်စင်းရဲ့မန်တွေကိုရိုက်ခွဲပြီးလူအများအပြားဒဏ်ရာရပြီးတဲ့နောက်မှာလူအုပ်ကိုထိန်းလိုက်နိုင်ပါတယ်။ကြာသပတေးနေ့အစောပိုင်းမှာတော့ Trump က Democratic Party ဘက်မှာသူ့ရဲ့ပြိုင်ဘက်ဖြစ်လာပွဲရှိနေတဲ့ Hillary Clinton ကိုကြားမှခွဲပြားမှုနဲ့ဆက်ဆက်ပြီးဝေဖန်တိုက်ခိုက်ပါတယ်။ Mrs. Clinton ကပထမဆုံးအမျိုးသမီးအမေရိကန်သမ္မတဖြစ်ဖို့ဆိုတဲ့မျော်လင့်ချက်နဲ့အမျိုးသမီးဖြစ်တဲ့ဆိုတဲ့အချက်ကိုကင်ပြီးစီယုံပြောဆိုနေတာကလွဲလို့အခွင့်အလမ်းမရှိဘူးလို့ Trump ကဆိုပါတယ်။တကယ်လို့ November လရွေးကောက်ပွဲမှာ Trump နဲ့ Clinton တို့သာတွေ့ကြရင်ဘယ်သူအနိုင်ရမလဲဆိုတာပေါ်မကြာသေးခင်ကကြောက်ယူတဲ့လူလူစစ်တမ်းတွေမှာတော့ Clinton က Trump ထက်ထောက်ခံမဲ6ရာခိုင်နှုန်းလောက်ပိုရတာတွေ့ရပါတယ်ရှင်။
ဒီတိနိုင်ငံကြားရေးဝန်ကြီးဟာကျူဘာတာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကတွေ့ဆုံပြီးနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ကြီးသွားလုပ်ငန်းဆိုင်ရာဆက်ဆံရေးတွေကိုဆွေးနွေးပါတယ်။ဒါဟာပြင်1959ခုနှစ်ကတည်းကဆိုရင်ပြည်ထောင်အဆင့်မြင့်တာဝန်ရှိသူတို့ရဲ့ကျူဘာနိုင်ငံပထမဆုံးခီးစဉ်မှာကြာသပတေးနေ့နောက်ပိုင်းကကျူဘာနိုင်ငံကိုရောက်သွားပြီးတဲ့နောက်ကျူဘာနဲ့ဆက်ဆံရေးအားကောင်းခိုင်မာအောင်လုပ်ဖို့ပြည်ထောင်အနေနဲ့အစဉ်သင့်ဖြစ်နေပါပြီလို့ဝန်ကြီးဖိလစ်ဟမ်မန်ကပြောပါတယ်။စွမ်းအင်ပညာရေးနဲ့ဗန်နာငွေကြေးကဏ္ဍဝန်ဆောင်မှုဆိုင်ရာတွေနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးကြပါတယ်။ကဘာကြီးပေါ်ရှုမြင်ပုံအစိုးရစနစ်တူနဲ့ပတ်သက်ပြီးပြည်ထောင်နဲ့ကျူဘာနိုင်ငံကြားမှာအတော်လေးကွဲပြားတယ်လို့မစ္စတာဟမ်မန်ကပြောပါတယ်။ဒါပေမဲ့ကျူဘာနိုင်ငံဟာလူမှုရေးနဲ့စီးပွားရေးဆိုင်ရာအရေးပါတဲ့အပြောင်းအလဲကာလတွေရောက်လာနေတာနဲ့အမျှအက်တလန္တိတ်သမုဒ္ဒရာတစ်ဖက်ချမ်းမှာဆက်ဆံရေးအသစ်တွေထူထောင်ဖို့ပြည်ထောင်နိုင်ငံကစိတ်ရထက်သန်နေပါတယ်ဆိုတာကျူဘာအစိုးရနဲ့လူလူကိုပြသဖို့မျှော်လင့်ထားပါတယ်လို့ဝန်ကြီးဟမ်မန်ကပြောပါတယ်။ကဘာပေါ်မှာအကျိုးမြတ်အများဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Apple ကုမ္ပဏီဟာဒီသတင်းပတ်အတွင်းမှာတော့တန်ဖိုးကျဆင်းလာတဲ့သဘောရှိပါတယ်။iPhone ရောင်းအားဟာ73နှစ်အတွင်းပထမဆုံးအကြိမ်ကျဆင်းသွားတယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Apple ကုမ္ပဏီကပြောတာပါ။ဒီလိုစီးပွားရေးကျဆင်းလာနေတဲ့အခြေအနေပေါ်ကုမ္ပဏီအကြီးအကဲ Tim Cook ကအကြောင်းပြပြောဆိုပေမဲ့လေလံသုံးသပ်သူတွေကတော့ရွေးချယ်စရာ smartphone တွေပိုများလာပြီးဈေးကွက်မှာအပြိုင်ဆိုင်ဖြစ်နေတာနဲ့ Apple အနေနဲ့ပစ္စည်းအသစ်တွေများများမထုတ်နိုင်တာလို့တခြားအကြောင်းချက်တွေလည်းဖြစ်နိုင်တယ်လို့ထောက်ပြကြပါတယ်။ဒေါ်လာသန်းပေါင်း5သိန်းကျော်ရင်းနှီးမြှုပ်နှံထားတဲ့ Apple ကုမ္ပဏီအတွက်အခုအခြေအနေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုမဟုတ်ပေမဲ့လည်းအကျိုးမြတ်နေသွားတဲ့ပေါ်ကုမ္ပဏီတွင်ရင်းနှီးမြှုပ်နှံထားကြသူတွေကတော့စိုးရိမ်နေကြပါတယ်ခင်ဗျာ
တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်းတို့ကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။မကြာခင်မှာတော့ Stock Exchange ကိုမြန်မာပြည်နဲ့စတင်ထိတွေ့ပေးခဲ့သူဗန္နာရေးဒုတိယဝန်ကြီးနှုတ်ထွက်စာတင်တဲ့အကြောင်းနဲ့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အခုတော့ American သမ္မတလောင်းရှင်ပြိုင်မှုတွေအကြောင်းကိုအလှည့်ပေးပါမယ်ရှင်။အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့အကြိတ်နဲ့ကြိုးစားနေတဲ့ Republican Party အတွင်းမှာသဘောထားကွဲလွဲမှုတွေပိုပြီးတော့နှက်ဆိုင်လာနေပါတယ်။နိုင်ငံရေးလောကမှာတိတ်ထင်ထင်ရှားရှားမရှိတဲ့သူတွေကအလဲအလတ်သဘောထားရှိသူတွေကိုအသာစီးရနေတဲ့ Republican Party အတွင်းမှာကြိုက်တဲ့သူကိုသမ္မတလောင်းအဖြစ်ရွေးချယ်ခွင့်ရှိတဲ့ပါတီညီလာခံကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကလည်းအရေးပါလာပါတယ်။ဇူလိုင်လတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာကိုယ်စားလှယ်အဖြစ်အဆုံးဖြတ်ပေးနိုင်အောင်ကြိုးပမ်းနေကြတဲ့အကြောင်း VOA သတင်းတောက်ကက်သရင်ဂျစ်ဆန်ရဲ့သတင်းပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်
။သမ္မတလောင်းဖြစ်ရွေးချယ်မဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်ရဖို့ကြိုးပမ်းမှုတွေကြောင့်ပါတီတွင်းသဘောထားကွဲလွဲမှုတွေပိုပြီးထင်ရှားလာနေတာပါ။ပြန်ဖက် Democratic Party ကဇူလိုင်လတဲ့နိုင်ငံလုံးဆိုင်ရာညီလာခံကျင်းပမဲ့ Pennsylvania ပြည်နယ်ကရှင်းနေတူဖြစ်သူ Mark Scaringe ကတော့ Republican Party ရဲ့ညီလာခံကိုယ်စားလှယ်ဖြစ်ဖို့ကြိုးပမ်းနေသူပါ။နိုင်ငံရေးဆွေးနွေးပွဲစကဝိုင်းတွေကိုလည်းစီစဉ်အတန်လွှင့်နေတဲ့စကာရင်းကြီးကတော့ Ohio ပြည်နယ်က Republican Party ညီလာခံမှာကိုယ်စားလှယ်ဖြစ်အောင်သူ့ကိုထောက်ခံတာဟာသမ္မတလောင်းအဖြစ်ရှင်ပြနေတဲ့ Republican ကိုယ်စားလှယ်တွေရဲ့ရှေ့တန်းရောက်နေတဲ့ဂရေကျော်တရိတ် Donald Trump ကိုထောက်ခံတာနဲ့အတူတူပဲလို့ဆိုပါတယ် Republican ကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ညီလာခံကိုယ်စားလှယ်အရေးအတွက်အပြတ်အသတ်မရနိုင်ပေဖြစ်နေတဲ့အတွက်ကိုနှစ်သက်ရာပုဂ္ဂိုလ်ကိုထောက်ခံမဲ့ပေးနိုင်တာကြောင့် Pennsylvania ပြည်နယ်ကကိုယ်စားလှယ်ရဲ့မဲရီယာလည်းအရေးပါနိုင်ပါတယ
် The rules are written so that we are unbound
စီမင်းတွေကရှိထားပြီးသားပါကျွန်တော်တို့ကိုချီနှောင်ထားတာမရှိပါဘူးဒါကြောင့်လည်းအကောင်းဆုံးလို့ကျွန်တော်တို့ယူဆတဲ့သူဘယ်သူကိုမှမဆိုထောက်ခံမဲ့ပေးလို့ရပါတယ်
သူတို့ပြင်သမနာလောင်းရွေးချယ်ပွဲကိုအချိန်ချင်းကျင်းပရမယ်ဆိုရင်ကိုစလေရဲ့မဲရီယာပို့ပြီးအရေးကြီးလာနိုင်ပါတယ
် very contentious because the powers that be have been supporting Ted Cruz
ပေးထားတဲ့လုံပိုင်권အရ Ted Cruz ကနေရာအများစုမှာထောက်ခံမှုရနိုင်တဲ့အတွက်အခြေအတင်အကြီးအကျယ်ဖြစ်ပါလိမ့်မယ် Trump ကိုမရွေးချင်တာနဲ့ Ted Cruz ကိုဘန်းပြပြီးအတုံးချနေကြတာပါ
ပင်ဆယ်ဗေးနီးယားပြည်နယ်ကကိုစလရီချာသဘောထားကိုလွှဲမှုတွေဟာ Republican Party တွင်ကအမာခံပုဂ္ဂိုလ်ကြီးတွေနဲ့နိုင်ငံရေးလောကပြင်ပကပုဂ္ဂိုလ်တွေချာသဘောထားကိုလွှဲမှုတွေကိုထင်ရှားနေတာပါအကျုံမဲပေးဖို့ရလဒ်တွေဘလိုပဲရှိရှိစိုက်တဲ့ကိုစလရီကိုမဲပေးမယ်လို့ပြောတဲ့ကိုစလရီရှိသလိုမဲဆန္ဒရှင်တွေသဘောထားကိုနားထောင်မယ်လို့ပြောတဲ့သူတွေလည်းရှိပါတယ်အရင်တုန်းကဆိုရင်တော့ပါတီညီလာခံကိုစလဖြစ် Charlie Cherulo လို့နိုင်ငံရေးအတွေ့အကြုံရှိသူတွေကိုရွေးချယ်လို့ရှိရပါတယ်
There's no question that the voters really want new faces, new
people. မဆန်းရှင်တွေအနေနဲ့မျက်နှာသစ်တွေ၊လူသစ်အတန်သစ်တွေလိုချင်နေဆိုတာကတော့မေးနေစရာမလိုပါဘူး
။နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းရွေးပွဲတွေတစ်ချိန်နဲ့မပြီးရင်တော့ပါတီကိုယ်စားလှယ်တွေရှည်တန်းရောက်နေတဲ့ Trump အနေနဲ့အခက်ကြုံရလိမ့်မယ်လို့လည်းသူကပြောပါတယ်
။ For the first time in my political lifetime, we're not simply we the Republicans are not simply nominating
ကျွန်တော်နိုင်ငံရေးတက်တန်းလျှောက်ပါပထမဆုံးအကြိမ် Republican တွေအလွဲတကူမယူနိုင်တဲ့အဖြစ်မျိုးတွေ့ဘူးတာပါဒါဟာအင်မတန်မှအပြုသဘောဆောင်ပါတယ်တကယ်တော့ပါတီညီလာခံတွေကဒီလိုဖြစ်နေရမှာပ
ါ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကတော့လာမယ့်ဇူလိုင်လ18ရက်နေ့ကနေ21ရက်နေ့ထိ Ohio ပြည်နယ် Cleveland မြို့မှာကျင်းပမှာဖြစ်ပြီး Democratic Party ညီလာခံကတော့ဇူလိုင်လ25ရက်နေ့ကနေ28ရက်နေ့ထိကျင်းပသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းစာမားတွေဇက်တိုက်ထုတ်လွှင့်ပေးသွားပါရမယ်ရန်ကုန် Stock Exchange ဖြစ်မြောက်ရေးကမကထပြုလာခဲ့သလိုလက်ရှိလည်းရန်ကုန် Stock Exchange ရဲ့အကြီးအကဲတဦးဖြစ်တဲ့ဘန္ဒာရေးဒုတိယဝန်ကြီးဟောင်းဒေါက်တာမောင်မောင်သိန်းဟာရန်ကုန် Stock Exchange တာဝန်တွေကနေမကြာခင်နှုတ်ထွက်ပါတော့မယ်ကျွမ်းကျင်သူတူရာထူးကအနားယူသွားတာမလို့ဆုံးရှုံးမှုဖြစ်ပေမဲ့လုပ်ငန်းပိုင်းမှာတော့တစုံတရာထိခိုက်ပွဲမရှိပါဘူးလို့ရန်ကုန် Stock Exchange တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။နှစ်နှစ်ကျော်ကြာချင်းယူပြင်ဆင်ခဲ့တဲ့ရန်ကုန် Stock Exchange ရဲ့အာမခံလုပ်ငန်းကြီးကြပ်ရေးအဖွဲ့နဲ့ငွေချေးတက်သေးကန်လက်မှတ်လုပ်ငန်းကြီးကြပ်ရေးအဖွဲ့နှစ်ခုရဲ့ဥက္ကဋ္ဌဒေါက်တာမောင်မောင်သိန်းဟာဒီရာထူးတာဝန်တွေကနေမေလ၁ရက်နေ့ကစလို့နှုတ်ထွက်ခွင့်ပေးဖို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကိုနှုတ်ထွက်စာတင်ပြီးသွားပြီလို့ဒေါက်တာမောင်မောင်သိန်းကအတည်ပြုပြောဆိုလိုက်ပါတယ်
။ငမနီယာကိုထွက်စာတင်လိုက်တယ်။ကိုကလောလောဆယ်ပေါ်ဒူဝင်ကြီးဘဝနားယူပြီးတော့အဲဒီကော်မရှင်တစ်ခုပေါ့နော်ကော်မရှင်ဆိုတာ SCC ရဲ့ဥက္ကဋ္ဌ။အဲဒါအမကန်လည်းနားကြည့်ရရဖွယ်ဆိုတာလည်းရှိသေးတယ်။အဲဒီမှာလည်းကိုကဥက္ကဋ္ဌလုပ်နေတာလေငမနီယာပဲထွက်စာတင်လိုက်တယ်။နောက်တင်တာလျှောက်သွားတော့မနီယာပြင်လိုက်တယ်။ဒါနဲ့လျှောက်သွားရင်မှကိုကဒီလာဒီနေမှာစာပြီးတော့ note ဆက်ပြီးပါရတဲ့တော်တင်ထားတယ်။ effective date ကမေပေါ့။ဒီ first class ကို note ဆက်ပါပြီပေါ့
။ဒေါက်တာမောင်မောင်သိန်းဟာပြီးခဲ့တဲ့အစိုးရလက်ထက်မှာဗန္ဓာယီဒူးဝင်ကြီးအဖြစ်ဆောင်ရွက်ခဲ့တယ်လို့ရန်ကုန် Stock Exchange ဖြစ်မြောက်ရေးအတွက်ဦးဆောင်ဦးရွယ်လုပ်ခဲ့သူလည်းဖြစ်တာပါ။ဒါ့အပြင်ပြီးခဲ့တဲ့နှစ်ထက်မှာမြန်မာပြည်ရဲ့ပထမဆုံးအစုရှယ်ယာဈေးကွက်ကိုဖွင့်လှစ်ပေးခဲ့သူလည်းဖြစ်ပါတယ်။သူဟာဦးသိန်းစိန်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဒူးဝင်ကြီးတစ်ယောက်ဖြစ်တာကြောင့်လက်ရှိတာဝန်တွေကနေနှုတ်ထွက်တာဖြစ်နိုင်တယ်လို့ဝေဖန်မှုတွေလည်းရှိနေပေမဲ့လို့ဒေါက်တာမောင်မောင်သိန်းကတော့ဒါနဲ့ပတ်သက်လို့ညင်းချက်ထုတ်ခဲ့ပါတယ်။သူဘာကြောင့်အခုလိုမျိုးနှုတ်ထွက်စာတင်ခဲ့တယ်လဲဆိုတာကိုတော့ဒေါက်တာမောင်မောင်သိန်းပြောတာက
စောက်ကြီးစင်းဆိုတာလေသိရတဲ့အချိန်မှာဒီမှာတစ်ခါမှမရှိဘူးလေဒီစာရေးတစ်ခုပေါ့နော်။အဲ့ဒါကိုလည်းကိုက2015မှာကိုရဲ့နေဒီမှာကိုရဲ့နေမှာကိုကတော့ဖွင့်ပေးပြီးပြီ။ဒီဗီဒီယိုမှာ2016 March 25 မှာ trading ပေါ့နော် trading နဲ့စလုပ်ပြီးခဲ့ပြီဆိုတော့ကိုကလုပ်ပြီးကြရတယ်လုပ်ပြီးပြီလို့ယူဆလိုက်တာဒီစပြီးတော့တော့လူစစ်တွေပေါ့ကွာနောက်လူတုတ်ရှင်တဲ့လူစစ်တွေရှိကောင်းရှိမှာပေါ့နော်အဲ့လူစစ်တွေတော့ကိုကအချိန်ကအုံမြင့်တွေချပေးပြီဆိုတော့ဒါအဲ့ဒါကြောင့်ကိုကနားယူလိုက်တာ
ရန်ကုန် Stock Exchange ကိုပြီးခဲ့တဲ့နှစ်2015မကွန်ခင်မှာဖွင့်လှစ်ခဲ့ပေမဲ့လို့2016 March လပိုင်းကြမှာအယောင်းဝယ်စတင်လုပ်နိုင်ခဲ့တာလည်းဖြစ်ပါတယ်လက်ရှိရန်ကုန် Stock Exchange ရဲ့အကြီးတန်းအမှုဆောင်ဒါရိုက်တာဦးသက်ထွန်းဦးကတော့ဒေါက်တာမောင်မောင်သိန်းနှုတ်ထွက်တာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ Personally ကတော့ကျွန်တော်တို့က loss ဖြစ်တာပါဗျာ။ပုံနာလေးတွေကျွမ်းကျင်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဆိုတော့ကျွန်တော်က loss တော့ဖြစ်တာပါဗျာ။ဝမ်းနေတော့ပဲ။တစ်ဖက်မှာလည်းတရားမရှိလို့ဆိုတာမရှိဘူးလေ။ ဝင်ကြီးတွေကတော့ဒါဝင်ကြီးဌာနကတော့တယောက်စားထုတ်ပေးမှာပေါ့နော်တယောက်စားမှာဈေးကွက်အနေနဲ့တော့ဘာမှဖြစ်သွားတာကြောင်းမရှိပါဘူးကျွန်တော်မှတ်မှတ်ထားတဲ့ rules တွေ regulation တွေကသူတို့ချမှတ်ခဲ့တဲ့အတိုင်းကျွန်တော်ကဆက်သွားရမှာပဲဘာမှတိကျကြတာမရှိပါဘူး
တက်တန်းနုနယ်သေးတဲ့ရန်ကုန်စတော့အချိန်မှာစတင်ဖွင့်လှစ်ခဲ့တဲ့အချိန်နဲ့နှိုင်းယှဉ်ရင်ရှေးရဆင်းနှုံးတွေအနည်းငယ်ကျဆင်းနေတယ်လို့အစုရှေးရဈေးကွက်လုပ်ငန်းရှင်တွေကပြောဆိုကြပါတယ်။ရန်ကုန်စတော့အချိန်ကိုတည်ထောင်နိုင်မှုဥဆောင်ဦးရဲ့လုပ်ခဲ့တဲ့ဒေါက်တာမောင်မောင်သိန်းကတော့ရန်ကုန်အစုရှေးရဈေးကွက်ရဲ့အလားအလာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အလားအလာအင်တန်ကောင်းပါလေ။ကိုစိုက်ရပြောပြောနေအလားအလာအင်တန်ကောင်းနေ။အလားအလာကောင်းတယ်မှာဦးနယ်လူအင်ဒီနိုင်ငံကြီးအမေရိကလာလို့ဒီလိုများဖြစ်မလားဆိုပြီးတော့ဝေဖန်ကြတော့ပေါ့ကွာငါလုပ်နေတဲ့ကာလတော့ဝေဖန်ကြတိုက်ကြပေါ့နော်ဒါပေမဲ့လက်တွေ့ကျတော့အမေရိကဈာဝတွေကိုစပေါင်းများစွာတာပါတယ်ပေါ့တော်ပါနော်လာလာကောင်းပါလေ
အစုရှယ်ယာဈေးကွက်မှာအခရာကျတဲ့ငွေချေးတက်တည်ကံလုပ်ငန်းကြီးကြပ်ရေးကော်မရှင်ဥက္ကဋ္ဌဒေါက်တာမောင်မောင်သိန်းဟာမြန်မာနိုင်ငံအာမခံလုပ်ငန်းဒုတိယအထွေထွေမန်နေဂျာယာဒုကနေပြီးခဲ့တဲ့အစိုးရဟောင်းလက်ထက်မှာဒုဝန်ကြီးအဖြစ်တိုက်ရိုက်ခန့်အပ်ခံထားရသူလည်းဖြစ်တာပါအဲ့ဒီနောက်ပိုင်းလက်ရှိအစိုးရတက်လက်ထက်မှာရန်ကုန်စတော့အချိန်မှာတလကြာတာဝန်ထမ်းဆောင်ပြီးတော့မေလ၁ရက်နေ့မှာသက်ဆိုင်ရာအဖွဲ့တွေကနေနှုတ်ထွက်တော့မှလည်းဖြစ်ပါတယ်။စတော့အချိန်ကိုနိုင်ငံပေါင်း190ကျော်မှလဲပတ်နေပြီးအောင်မြင်တဲ့နိုင်ငံတွေရှိသလိုအားနည်းချက်ရှိတဲ့နိုင်ငံတွေလည်းရှိတာပါ။ပြီးခဲ့တဲ့မတ်လအတွင်းမှာအယောင်းဝယ်စတင်ခဲ့တဲ့ရန်ကုန်စတော့အချိန်မှာတော့လက်ရှိအချိန်ထိ FMI အများပိုင်းကုမ္ပဏီတစ်ခုတည်းနဲ့ပဲအယောင်းဝယ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ပြပြသွားတာပါရှင်အခုရာသီဥတုဆိုင်ရာသတင်းလွှာဘက်ကိုအလှည့်ပေးပါဦးမယ်အခုလောလောဆယ်မှာမြန်မာနိုင်ငံအလဲပိုင်းမှာအပူချိန်အရန်မြင့်တက်နေပြီးမကွေးမြင်းချံနဲ့6မြို့တို့မှာဆိုရင်46ဒီဂရီစင်တီဂရိတ်အထိရှိပါတယ်အရှိတ်ဘက်နဲ့အနောက်ဘက်တို့ကရွေရှားလာနေတဲ့လေပွေလှိုင်းအရှိန်နဲ့နေ့အပူချိန်မြင့်တက်လာတဲ့အတွက်လေဒုမငြိမ်မသက်ဖြစ်နေတာကြောင့်ဒီလကုန်ကနေနောက်လ9ရက်နေ့အထိမြန်မာပြည်အနှံ့လေပြင်းတိုက်တာမိုးသီးကြွေတာလျှက်စီးလက်တာနဲ့မိုးကြိုးပြစ်တာတွေဖြစ်လာနိုင်တဲ့အကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီလိုထူးခြားဖြစ်စဉ်တွေဟာတပြည်လုံးအနှံ့မုတ်တုံလေးမဝင်ရောက်ခင်အချိန်ထိဆက်လက်ဖြစ်ပေါ်နိုင်တယ်လို့လည်းသုံးသပ်ထားပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ21ရက်နဲ့22ရက်နေ့တွေကမြန်မာပြည်အလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာလေပြင်းတိုက်ခတ်တာနဲ့အတူမိုးသီးကြွေတာမိုးကြိုးပြစ်တာတွေထူးခြားခြားဖြစ်ခဲ့ပြီးတဲ့နောက်ဒီလကုန်ပိုင်းနဲ့နောက်လဆန်းမှာလည်းအလားတူထူးခြားဖြစ်စဉ်မျိုးထပ်မံဖြစ်ပွားနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်မိုးစလာဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်းနိုင်တီအမ်ကဒီထူးခြားဖြစ်စဉ်ဟာဒီလ30ရက်နေ့ကနေနောက်လ3ရက်နေ့အတွင်းမှာပုံမိုးဖြစ်ပွားနိုင်ကြောင်းအခုလိုပြောပါတယ်
မိုးရွာတာကတော့တတိလို့အတိုင်းတာနေနဲ့အပိုင်းတွေမှာတော့ပုံများမယ်ဒီမြန်မာနိုင်ငံအောက်ပိုင်းတို့ဘာလို့မှတော့ကြော့မယ်ဒီလေထုမငိမ့်မတက်ဖြစ်တာတွေကဖြစ်နေခါကျတော့မိုးသီးကြွေတာတို့ဒီလေတင်းတိုက်တာတို့တော့မိုးကြီးဖြစ်တာတွေအဲ့လိုမျိုးကွတ်တော့ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးဖြစ်စဉ်ကတော့ပါပေါ့နော်တတိလို့အနှက်မှာတော့ဖြစ်နိုင်တယ်ဒါပေမဲ့ဖြစ်နိုင်စီကတော့ဒီခုအဆက်ပိုင်းမှာပုံများပါတယ်ဟုတ်ကဲ့ဒီတိုက်တာရကတော့30ရက်ကနေ45ရက်နေအတွင်းပေါ့နော်43ရက်ကနေ5ရက်ကတော့နည်းနည်းကျော့သွားမယ်
မုတ်တုံလေးဟာမြန်မာနိုင်ငံတောင်ပိုင်းကိုမေလဒုတိယပတ်လောက်မှာစတင်ဝင်ရောက်နိုင်ပြီးဇွန်လပထမပတ်အကုန်မှာတပြည်လုံးအနှံ့ကိုဝင်ရောက်နိုင်မယ်လို့ခန့်မှန်းထားပါတယ်။ထူးခြားမိုးလေဝသဖြစ်စဉ်တွေကတော့တနိုင်ငံလုံးမုတ်တုံလေးဝင်ရောက်ပြီးချိန်မတိုင်မီအထိဖြစ်ပွားနိုင်တယ်လို့ဒေါက်တာဟာရင်းနိုင်တီယမ်ကသုံးသပ်ပါတယ်
။မုတ်တုံကောင်းကောင်းအခြေခံသွားပြီး establish ဖြစ်သွားပြီဆိုရင်တော့ခုလိုမျိုးဖြစ်စဉ်တွေပေါ့နော်ဒီမိုးတိမ်တာဖြစ်တာတို့ခုဒီပြင်းတိုက်တာမိုးကြိုးဖြစ်စဉ်တွေကတော်တော်ကျော့နေသွားပြီ။ဒါပေမဲ့မုတ်တုံကာလမတိုင်ခင်မှာတော့ခုအပရမေဟောပါပေါ့နော်ဒီပထမပတ်ဒုတိယပတ်လောက်ကြည့်တော့ဒီဖြစ်စဉ်တွေကိုတော့သတိစားရအောင်ပါဖြစ်ပါတယ်
ဒီရက်ပိုင်းအတွင်းထူးခြားဖြစ်စဉ်ဖြစ်ပေါ်နိုင်တဲ့ဒေသတွေကတော့နေပြည်တော်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့ပါဝင်ပြီးအဲ့ဒီဒေသတွေမှာနေရာကွက်ကြားကနေနေရာကျဲကျဲနဲ့ပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တို့မှာမွန်လွဲညနေပိုင်းအချိန်မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ကြောင်းနဲ့မိုးရွာသွန်းချိန်မှာလေပြင်းတိုက်တာမိုးသီးကြွေတာလျှက်စီးလက်တာမိုးကြိုးပြစ်တာတွေဖြစ်ပေါ်နိုင်ကြောင်းလေပြင်းတိုက်ခိုက်ချိန်မှာမြေပြင်လေဟာတနာရီ35မိုင်ကနေမိုင်40အထိတိုက်ခိုက်နိုင်ကြောင်းလည်းမိုးစလဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီကနေ့ရထူးခြားတဲ့နေ့ပူချိန်တွေကတော့မကွေးမြို့မြင်းချံမြို့နဲ့6မြို့တို့မှာ46ဒီဂရီစင်တီဂရိတ်မုံရွာမြို့မင်းဘူးမြို့အောင်လံမြို့တောင်တွင်းကြီးမြို့နဲ့ရမဲသိန်းမြို့တို့မှာ55ဒီဂရီစင်တီဂရိတ်မန္တလေးမြို့မိထီလာမြို့ညောင်ဦးမြို့နေပြည်တော်ရေစင်းတို့မှာ44ဒီဂရီစင်တီဂရိတ်တို့ဖြစ်ကြပါတယ် ပြီးခဲ့တဲ့အပတ်လေပြင်းတိုက်ခတ်ပြီးမိုးသီးကျွေလာကြောင့်စကိုင်းတိုင်းဒေသကြီးမန္လေးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်တို့မှာလူ21ယောက်သေဆုံးပြီးတိုင်းဒေသကြီးနဲ့ပြည်နယ်6ခုမှာအဆောက်အုံ2000လောက်ပျို့ကျပျက်စီးခဲ့တယ်လို့အဆောက်အုံ2000ကျော်လောက်အမိုးလံပျက်စီးခဲ့ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်
ကျန်းခိုင်ဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲအပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲအပြဲကိုပါတီတွင်ကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0932312555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ဗျာ။
ဖီယိုအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 0932312555 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။စနေနေ့ညဒါရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပချင်း Asia 77ကနေဒါရိုက်ထုတ်လွှင့်ပေးမယ်။VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့် Radio ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံလေး American တခွေနဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။အခုတောက်ကြနေညနေပဲ VOE အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင်။
စီးရီးယားနိုင်ငံအာလပ်ပိုမြို့ကကလေးစိယုံတစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအပြင်းထန်ရှုတ်ချလိုက်ပြီးသမရဘာရှာလိုင်အာဆတ်ရဲ့တပ်ဖွဲ့တွေကိုအပြစ်တင်ပြောဆိုပါတယ်။တပုန်တွင်ထိန်းချုပ်ထားတဲ့အာလပ်ပိုမြို့မှာဂျာတပရီနီကလေကြောင်းတိုက်ခိုက်မှုအတွင်းနေစည်းမထားဆရာဝန်များအဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်ထားတဲ့စိယုံတစ်ခုထိခိုက်ပျက်စီးခဲ့ပြီးတော့ကလေးငယ်နဲ့ဆရာဝန်တွေအပါအဝင်လူအယောက်20ထက်မနည်းသေဆုံးခဲ့ရတာပါ။အရှေ့လယ်ပိုင်းနိုင်ငံတွေရဲ့ဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးဂျူပန်အထုတ်မှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကချီးကျူးပြောဆိုပါတယ်။နိုင်ငံပေါင်း66နိုင်ငံပူးပေါင်းပြီးတော့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းနေတာတွေမှာတိုးတက်မှုတွေရှိလာနေတယ်လို့ဂျာတာဘရီနီက El Hara ယူတန်နဲ့တည်တံ့မိမြန်ကမ်းမှာ Mr. Kerry ကပြောဆိုသွားပါတယ်။ IS အဖွဲ့တွေကိုတိုက်ခိုက်ချေမှုန်းတာမှာ Saudi Arabia နိုင်ငံဟာအဓိကကြပြီး IS စေတူကြောက်အဖွဲ့စီတတိပုဂ္ဂလဗန်စင်းတွေကနေရောက်သွားနေတဲ့ငွေတချို့ကိုဖျက်တောက်နိုင်ရေး Saudi အစိုးရအနေနဲ့ကူညီလှုံ့ဆော်ပေးနိုင်မယ်လို့ American အစိုးရကမျှော်လင့်ထားကြောင်းဝန်ကြီး Kerry ကပြောပါတယ်။မြောက်ကိုရီးယားကဖန်ထားတဲ့ကိုရီးယားနယ်ပွားအမေရိကန်နိုင်ငံသားတို့ကိုအလုကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားရဲ့စစ်ပက်ဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုသူကခိုးယူခဲ့ပါတယ်လို့ဝန်ခံထားတဲ့အမေရိကန်နိုင်ငံသားခံယူထားသူကိုရီးယားနယ်ပွားခင်တောင်ချူးကိုဒီကနေ့မှပဲမြောက်ကိုရီးယားတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။မြောက်ကိုရီးယားဆိုရရဲ့ဝါဒဖြန့်နှဖူးစည်းစာတမ်းတစ်ခုကိုခိုးယူခဲ့ပါတယ်လို့အမေရိကန်ကြောင်သားအော်တိုဝန်ပီယာကဝန်ခံခဲ့အပြီးသတင်းတစ်ပတ်ကြာမှချူးရဲ့ဝန်ခံချက်ထွက်လာတာပါ။အော်တိုဝမ်ဘီယာကိုတော့အလုကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်ထားပါတယ်။ဒီကရက်နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့စစ်ရုံတစ်ခုအပေါ်မှားယွင်းပုံကျဲခဲ့တဲ့အမေရိကန်စစ်ဗုဒ္ဓန်16ယောက်ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအရေးယူအပြစ်ပေးလိုက်ပြီးအဲ့ဒီအထက်မှာကျန်နှစ်ပွင့်အဆင့်ရှိဗိုလ်ချုပ်ကြီးတူလည်းပါဝင်ပါတယ်ခင်ဗျာ။
တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကြာရင်တစ်ခါပြန်ပြီးတော့ထုတ်လွှင့်တဲ့အချိန်မှာဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.